ထိုင်းနိုင်ငံနေတဲ့ကူကာလာမှာထိုင်းနိုင်ငံသားတွေတမကနိုင်ငံသားကလာရောက်လက်ပတ်ကြတဲ့ဧည့်သည်တွေအဆင်ပြေအောင်အစိုးရကဘယ်လိုစီစဉ်နေလှုပ်ဆောင်ပေးထားပါသလဲ။ဘန်ကောက်မြို့မှာရောက်ရှိလက်ပတ်နေကြတဲ့မြန်မာပြည်သားတွေကရောနေ့သက်မှာဘယ်လိုဆူတောင်းနေကြပါသလဲဆိုတာကိုတော့မညညိုလင်းကတင်ပြပေးထားပါတယ်ခင်ဗျာ။
2023ခုနှစ်ကုန်ဆုံးလို့2024နှစ်တစ်ကိုကြိုဆိုကြမယ်အခမ်းအနားပွဲလန်းသဘင်တွေကမ္ဘာနေရာအနှံ့ကျင်းပတဲ့အထက်မှာထိုင်းနိုင်ငံလည်းပါဝင်ပါတယ်အခုလို့နှစ်တစ်ကူကောင်းထောင်းလုံးမဲ့ပွဲလန်းသဘင်တွေအပြင်ထိုင်းအစိုးရဟာပြည်သူတွေနှစ်တစ်ကူပိတ်ရက်ကာလလဲပတ်ကြတာမှာကုန်ကြစရိတ်တက်တာစီဖို့ဆိုပြီးနှစ်တစ်ကူလက်ဆောင်အဖြစ်အဓိကကျတဲ့အဝေးပြေးလမ်းမကြီးတွေဖြတ်တန်းကားကိုလည်း2023ဒီဇင်ဘာလ28ရက်နေ့ကနေ2024ဇန်နဝါရီလ3ရက်နေ့အထိတပတ်တိတိအခမဲ့သွားလာခွင့်ပြုထားပါတယ်ဒါအပြင်ထိုင်းနိုင်ငံတဝန်းကအမျိုးသားပြရိုက်တွေပန်းချံတွေကိုလည်းအခမဲ့ဝင်ရောက်ကြည့်ရှုခွင့်ပြုပေးတာမြေပေါ်ပြင်အောက်မြေထားလိုင်းတွေကိုနှစ်တစ်ကူးရက်မှာအခမဲ့စီးနင်းခွင့်ပြုလိုက်တာဓာတ်ဆီနဲ့လောင်စာဆီဈေးနှုန်းတွေလျှော့ချပေးလိုက်တာကိုယ်ပိုင်မော်တော်ယာဉ်တွေကိုအစိုးရနဲ့ကားကုမ္ပဏီကြီးတွေဦးဆောင်ပြီးဘရိတ်၊တာယာ၊အင်ဂျင်ဝိုင်း၊ဘက်ထရီ၊မီ၊ဝိုင်ပါစတာတွေကိုအခမဲ့စစ်ဆေးပေးတာတွေစီစဉ်ပြုလုပ်ပေးထားပါတယ်ဒီလိုထိုင်းနိုင်ငံရဲ့နှစ်တစ်ကူးပွဲတော်ကာလမှာမြန်မာပြည်ကခရီးသွားဧည့်သည်တွေကိုလည်းအများကြီးတွေ့ရတာပ
ါနှစ်တစ်ကူးမှာဦးစည်းအနေနဲ့ကတော့နိုင်ငံတော်အသစ်စီကိုသွားဖို့အတွက်လူသစ်စိတ်သစ်စနစ်သစ်တွေကိုအားလုံးအပေါ့နော်စူးစမ်းဆောင်ရွက်ပြီးတော့အေးချမ်းချမ်းနဲ့နိုင်ငံကြီးဖြစ်စေချင်တဲ့ဆန္ဒအနေနဲ့ဝိုင်းဝန်းပြီးတော့တို့စားပေးရပါလို့ဦးစင်းနေတယ်နှစ်တကူမှာတော့ရှင်ပါအခုဆိုရင်ဒါဦးစင်းတော့လာတာအင်မတန်မှမျက်နှာငယ်ပါတယ်နိုင်ငံရောက်ထွက်ရတာလေမြန်မာနိုင်ငံသားတောင်းနေတယ်မျက်နှာငယ်ပါခံစားမိတယ်ပေါ့နော်အဲ့လိုခံစားမိတယ်နေစိတ်ပါဖြစ်ဖြစ်ကားကိတ်ပါဖြစ်ဖြစ်ပေါ့နော်အဲ့လိုခံစားမိတယ်စိတ်ကြပါဘောဒါလောကီယာကြည့်တာပေါ့နော်လောကုတ္တရာကြည့်တဲ့မျိုးဖြစ်တာပေါ့နော်လောကီယာနဲ့ဦးစင်းတို့ပြောမယ်ဆိုရင်တော့စုပေါင်းညီညာအောင်ရင်းပြဆိုတဲ့အတိုင်းပဲဦးစင်းတို့တိုင်းရင်းသားတွေကချင်ကရကရင်ချစ်ဘာမမွေခိုင်ရှမ်းအလုံးစုပေါင်းပြီးတော့လက်တွဲပြီးတော့အဖြေတစ်ခုကိုရှာမယ်ဆိုရင်တိုင်းပြည်လည်းကောင်းစားမယ်လူမျိုးတွေလည်းကောင်းစားမယ်အနာဂတ်မှာဦးစင်းတော့ကောင်းစားတဲ့နိုင်ငံတော်ကြီးပဲဖြစ်စေချင်တယ်နေချင်းချင်တယ်ဆိုတဲ့အကြောင်းဦးစင်းနဲ့လက်တက်ကြည့်ကြပြောကြပေးပ
ါထိုင်းနိုင်ငံမှာနေထိုင်အလုပ်လုပ်ကိုင်းနေကြတဲ့မြန်မာပြည်သားရွှေပြောင်းအလုပ်သမားတွေကိုလည်းထိုင်းနိုင်ငံသားတွေလိုပဲနေ့တက်ကူအလုပ်ပေးရမှာလွတ်လွတ်လပ်လပ်လဲပတ်သွားလာကြတာကိုတွေ့ရပါတယ်
တို့မြန်မာနိုင်ငံလည်းအများဆုံးလူလိတ်မောအ
ေးချမ်းပါစေ
အများဆုံးအေးချမ်းပါစေပေါ့နောက်ပြီးတော့လည်းပြည်သူပြည်သားတွေလည်းစိတ်ကျမကြီးကိုကြီးကျမကြီးနဲ့လည်းပြည်ဆောင်ကြပါစေပေါ့တို့အဓိကတော့မြပြည်လည်းပြင်နေတော့ဒါပေမဲ့ခုကမြပြင်ဖို့လည်းမြပြရမငင်းချမ်းသေးဆိုတော့အဓိကတော့မြပြည်ကိုအများဆုံးငင်းချမ်းစီရင်တော့
မြန်မာနိုင်ငံလည်းကြည်ကျမ်းမမာနဲ့ပြည်သူရွှေရွှေလေးနေပါလေကျွန်တော်တို့လည်းဒီမှာကောင်းမွန်လဲပေါ့နော်အလုပ်ကြိုးစားနေပါလေကျင်းနေတာတော့မြန်မာပြည်ပြည်တွင်းစိတ်ကြီးအများဆုံးအေဂျင့်ပြီးတော့မိဘတွေနဲ့ပြောပြောရွှင်ရွှင်ပြန်နေချင်ပါတယ်အများကြီးဟု
တ်ဘလို့ပဲတ мян နိုင်ငံရောက်ဘလို့ခင်မိတဲ့ဟာတွေပဲတွေ့တွေ့ကိုမြန်မာပြည်ပဲလွမ်းတော့ဗောနော်လွမ်းတဲ့စိတ်ကတော့ဘယ်ရောက်ပြီးတတိယနာဗောနော်အဒီကကိုမိသားစုတတိယပြောမြန်မာပြည်တော့ဘာဆူတောင်းပေးချင်လဲဆိုတော့အများဆုံးအေဂျင့်ပြီးတော့အရင်လိုလေးပြန်ပြီးတော့ဖြစ်ရှင်တယ်ဗောနော်အရင်ဆုံးဟိုမြန်မာပြည်အကုန်လုံးအေဂျင့်ပြီးတော့အကုန်လုံးအေဂျင့်ရဲ့လေးနေရပါသေးလို့ဖြစ်တာပြည့်ပြည့
်အမောင်းနဇာလေးနှစ်တင်ပါသေးတနည်းပလဲလုံးအေဂျင့်တရားပြီးတော့နောက်လာမဲ့နှစ်တည်းတည်းဆက်ရှန်းသန်းတာနဲ့အေဂျင့်နေနိုင်ရပါစေလို့ဆုတောင်းပါမယ်။ယောဂဗျာကြီးကင်းဝေးပြီးတော့တနိုင်ငံလုံးအေဂျင့်နဲ့တည်ငြိမ်တဲ့နိုင်ငံတနိုင်ငံပြန်ရပါစေလို့ဆုတောင်းပါမယ်
။အခုလိုထိုင်းနိုင်ငံမှာတွေ့ရတဲ့မြန်မာပြည်သားတိုင်းကတော့မြန်မာပြည်ကြီးပြန်လည်ငြိမ်းချမ်းတရားဖို့မိသားစုတွေပျော်ပျော်ရွှင်ရွှင်ပြန်လည်စုံစည်းနိုင်မှုနဲ့သူတို့အခုတွေ့မြင်နေရတဲ့ထိုင်းနိုင်ငံလိုပဲမြန်မာပြည်ကြီးတိုးတက်စီကလှပနိုင်စေဖို့အတွက်ပဲနှစ်တည်းမှာဆူတောင်းနေကြတာပါရှင်။